ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကတချို့ကိုမြန်မာနိုင်ငံကပြန်ပြည်လက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့စိတ်ချရတဲ့အခြေအနေမရှိသေးဘူးဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာတချို့ကစိုးရိမ်ပူပန်နေကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိနေကြတဲ့ရိုဟင်ဂျာတွေတောင်လွတ်လွတ်လပ်လပ်သွားလာလှုပ်ရှားခွင့်မရှိဘဲဖြစ်နေတယ်လို့လည်းအမေရိကန်နိုင်ငံသားဝင်ကြီးဌာနကပြောပါတယ်။ကိုကျော်အောင်လွင်ကအကြောင်းစုံကိုဆက်ပြီးပြောပြမှာပါ။
ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စမှာသူတို့ကိုယ်တိုင်လိုလိုလားလားပြန်ကျင်တဲ့အခြေအနေမျိုးဖြစ်တဲ့နဲ့စိတ်ချရတဲ့အခြေအနေတွေရှိမရှိကိုယ်တိုင်သိပြီးတော့ဆုံးဖြတ်နိုင်အောင်ဒုက္ခသည်တွေကိုကိုယ့်နေရပ်ပြန်ပြီးတော့လေ့လာခွင့်ပေးတဲ့နဲ့လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi ရဲ့တနင်္ဂနွေနေ့တုန်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီကြေညာချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ် Foreign Hawk ကမင်းတို့ကပဲတရင်းစာရှင်းလင်းပွဲမှာပြန်ပြီးတော့ရှင်းပြပါလေ
The High Commissioner said that before making a choice as of whether to return or not the refugees reportedly verified by
ကျွန်တော်ဆီမှာမင်းပြောတာကနေရာရင်းကိုပြန်လာဖို့မြန်မာဘက်ကအတိအမှတ်ပြုခံထားရတဲ့ဒုက္ခသည်တွေအနေနဲ့ပြန်မလားမပြန်ဘူးလားဆိုတာကိုဆုံးဖြတ်နိုင်ဖို့သူတို့ရဲ့နေရာရင်းဒေသဖြစ်တဲ့ရခိုင်ပြည်နယ်ကိုပဲဖြစ်ဖြစ်ပြန်ကျင်တဲ့နေရာအဖြစ်သူတို့ရွေးချယ်မဲ့တခြားနေရာတွေကိုပဲဖြစ်ဖြစ်ဆုံးဖြတ်ချက်မချခင်သူတို့ကိုတွားရောက်လက်ပတ်ခွင့်ပေးတင်ပါတယ်သူတို့တွေဂုဏ်သိက္ခာရှိရှိလုံးကြုံစိတ်ချမှုရှိရှိနဲ့ပြန်လာနေလို့ရမလားဆိုတာသူတို့ကိုယ်တိုင်လွတ်လွတ်လပ်လပ်ရွေးချယ်ဆုံးဖြတ်ခွင့်ရှိတယ်ပါတယ
်။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအနေနဲ့ရခိုင်ပြည်နယ်တွင်းမှာရိုညာသည်တွေပြန်လာပြီးနေထိုင်နိုင်ရေးအခြေအနေတွေကစိတ်မချရသေးဘူးလို့ယူဆနေကြောင်း UNHCR မဟာမင်းကြီးရဲ့ကြေညာချက်ထဲမှာဖော်ပြထားတယ်လို့ဆိုပါတယ
်။ Although UNHCR does not believe current conditions in Rakhine State are conducive to the voluntary safe dignified and sustainable return of refugees from Bangladesh
Bangladesh နိုင်ငံကနေပြန်လာကြမဲ့ဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်အတွင်းကလက်ရှိအခြေအနေတွေဟာလိုလိုလားလားနဲ့ပြန်လာနိုင်မဲ့အခြေအနေတွေဂုဏ်သိက္ခာရှိရှိနဲ့ရေရှည်ပြန်ပြီးနေထိုင်နိုင်မဲ့အခြေအနေတွေရှိနေတယ်လို့ UNHCR ဘက်ကမယုံကြည်ပါဘူးဒါပေမဲ့လည်းဒီလိုအခြေအနေတွေရှိလာအောင်မြန်မာအစိုးရဘက်ကဖန်တီးပေးရေးကိစ္စကို UNHCR ဘက်ကသဘောတူစာချုပ်ထဲမှာပါတဲ့အတိုင်းဆက်ပြီးအားပေးထောက်ခံသွားမှာဖြစ်ပါတယ
်အမေရိကန်အစိုးရကလည်းရိုညာမွတ်စလင်ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကအချိန်မတိုင်ခင်မှာလုပ်တယ်လို့ဖြစ်နေတယ်လို့ယူဆပြီးသူတို့ရဲ့စိုးရိမ်ပူပန်မှုကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံလုံးကအဆင့်မြင့်ဆုံးအရာရှိတွေကိုအသိပေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့တနင်္ဂနွေနေ့တုန်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒုက္ခသည်တွေနေရပြန်ရေးဟာနိုင်ငံတကာလုံထုံးလုံနည်းတွေနဲ့အညီဖြစ်ရမယ်၊ကိုယ်သဘောနဲ့ကိုယ်ပြန်နာဖြစ်ရမယ်၊လုံခြုံစိတ်ချပြီးဂုဏ်သိက္ခာရှိရှိပြန်ရတာမျိုးဖြစ်ကြောင်းအသိပေးရလိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိနေသေးတဲ့ယာနဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေအနေနဲ့လွတ်လပ်စွာသွားလာလို့ရှာခွင့်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ခံရတဲ့အချက်ကလည်းအရေးကြီးတဲ့အချက်တစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရအမျိုးသမီးရဲ့ပြောဆိုချက်ကိုကိုးကားပြီးနိုမာလာ၁၂ရက်နေ့ထုတ် The Wall Street Journal ကဆောင်းပါးတစ်ပုဒ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီထွက်ပြေးခဲ့ကြပြီးနောက်ပိုင်းပထမဆုံးအတုပ်အဖြစ်ဒုက္ခသည်2215ယောက်ကိုနိုဝင်ဘာလ15ရက်နေ့ကစပြီးတော့မြန်မာနိုင်ငံကပြန်ပြီးတော့လက်ခံမှုစီစဉ်ထားပါတယ်။ဒါပေမဲ့လည်းဒီကိစ္စဖြစ်မဖြစ်ဆိုတာကဘင်္ဂလားဒေ့ရှ်ဘက်ကတုံ့ပြန်မှုပေါ်မှာမူတည်တယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကေဇေရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
။အဲ့ဒီတုန်းကပြောလိုက်တာကတော့ mid november ပဲ။ mid november ဆိုတော့15ရက်နေ့ပေါ့။သို့တော့လည်းအဲ့ဒီ15ရက်နေ့မှာဖြစ်မယ်ဆိုတာကတော့ဒီတပတ်နိုင်ငံရဲ့တုံ့ပြန်မှုပေါ်မှာမူတည်တယ်။ကျွန်တော်တို့ဘက်ကတော့ဘာပဲဖြစ်ဖြစ်အစီအစဉ်ဖြစ်ရမယ်တကယ်လဲလုပ်ထားပါလေခင်ဗျာ
မန္တလေးကိုပြန်လာကြမယ်ရိုညာဒုက္ခသည်တွေအနေနဲ့ယာယီလက်ခံရေးစခန်းတွေမှာလောလောဆယ်နေထိုင်ကြရမှာဖြစ်ပြီးနိုင်ငံသားစီစီရေးကပ်ပြားတွေကိုလည်းသူတို့ကိုထုတ်ပေးမှာပါအဲ့ဒီကပ်ပြားကင်ဆောင်သူဟာမောင်တော်မြို့နယ်အတွင်းသွာလာခွင့်ရှိမှာဖြစ်ပါတယ်အဲ့ဒီကပ်ပြားကင်ဆောင်သူအနေနဲ့ပြီးခဲ့တဲ့နှစ်ကျန်းဖက်မှုတွေအတွင်းသူတို့ရဲ့နေအိမ်ဖျက်ဆီးခံခဲ့ရတယ်ဆိုရင်ကိုယ့်ရဲ့နေရာကိုပြန်လာခွင့်ရှိပြီးအိမ်ဆောက်ပိုင်ခွင့်လည်းရှိမှာဖြစ်ပါတယ်မြန်မာဘက်ကအခုလိုမျိုးကလန့်ချက်တွေကိုရိုဟင်ဂျာတော်တော်များများကတော့လက်မခံကြပါဘူး။သူတို့အတွက်မြန်မာနိုင်ငံသားဖြစ်ခွင့်အပြည့်အဝပေးတယ်လို့တောင်းဆိုနေကြတာပါ။